အဲ့တော့ဝိသုဒ္ဓိမေဟူသောပုပ်ရဲ့အ내အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ဖွင့်ဆိုချက်ပြီးတဲ့အခါမှာဝိသုဒ္ဓိမေဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့ကျေးဇူးတော်ရှင်မြတ်စွာဘုရားဒေသနာမျိုးမျိုးအနေနဲ့အချို့သောတုတ်တွေမှာဟောထားပုံကိုဆက်ပြီးတော့လေ့လာမှဖြစ်ပါတယ်။ဒီကဏ္ဍကလည်းစာမေးပွဲမှာမေးတတ်ပါတယ်။နော်ဝိသုဒ္ဓိမေဆိုသောပုပ်ရဲ့အ내အဓိပ္ပာယ်မူရင်းကိုပြောပါဆိုရင်ခုနကကျွန်တော်တို့လေ့လာခဲ့တဲ့အပိုင်းအဲ့ဒီကနေပြီးတော့အချို့သောတုတ်တွေမှာဟောခဲ့ပုံမျိုးပြောပါဆိုရင်နံပါတ်1မှာဝိပဿနာမြရဲ့အစွမ်းနဲ့လဲဟောခဲ့တယ်တကယ်တော့ဝိသုဒ္ဓိမေဆိုတာစင်ကြယ်သောနိဗ္ဗာန်သို့ရောက်ချောင်းဖြစ်တဲ့အကျဉ်းလမ်းအဲ့ဒီမှာအချို့သောတုတ်မှာဝိပဿနာအမိမြနဲ့ဟောခဲ့တယ်အချို့တုတ်မှာကျတော့ဇန်နဲ့ပညာအစွမ်းနဲ့ဟောခဲ့တယ်အချို့တုတ်တွေမှာကံစသည်တို့ရဲ့အစွမ်းနဲ့ဟောတယ်အချို့တုတ်တွေမှာကျတော့သီလစသည်တို့ရဲ့အစွမ်းနဲ့ဟောတယ်အချို့တုတ်မှာတတိပဋ္ဌာန်စသည်တို့ရဲ့အစွမ်းနဲ့ဟောတယ်ဆိုပြီးတော့အဲ့ဒါလေးလည်းကြားဖြတ်သိဖို့ဖွင့်ဆိုချက်ဖြစ်ပါတယ်။ကဲပူဇော်ကြည့်အောင်ပါ။ဝိသုဒ္ဓိမေမိတော်ဒီမှာကြတော့ဒီနေရာမှာအချို့တုတ်နေနဲ့ဟောတဲ့နေရာမှာတပ်ပြီးသင်္ခါရအိဋ္ဆာတိဆိုပြီးတော့လေမြတ်စွာဘုရားဟောထားတာကြားမှုပါလိမ့်မယ်အလုံးစုံသောသင်္ခါရတို့သည်မမြဲကုန်မမြဲစွာလေးကိုလိုင်းတထားလိုက်နော်မမြဲကုန်ဒီနေရာမှာမမြဲဆိုတာနေမကဘူးတချို့နေရာမှာဆင်းရဲတယ်နောက်တစ်ခုအဆိုးမရဒါပြောင်းသွားလို့ရတယ်မမြဲကုန်အခြင်းခါ၌ဝိပဿနာဉာဏ်ပညာဖြင့်မြင်၏အဲ့ဒါလေးကိုမြင်းဆောင်လေးချက်ထားမယ်။မမြဲတပ်ပေတင်ခါရာအိဋ္ဆာတိနော်နောက်တစ်ခါဒုက္ခအနတ္တပြောင်းသွားလို့ရထိုအခါဝယ်တင်ခါရဆိုတဲ့ယုံနယ်လေးရဲ့မမြဲတဲ့ဆင်းရဲမှညင်းငွေ့တယ်။ညင်းငွေ့တဲ့အတွေ့ညင်းငွေ့လိုက်တဲ့ဉာဏ်ဒီနိဗ္ဗိတာဉာဏ်မဟုတ်လား။အဲ့ဒီဝိပဿနာဉာဏ်ဒီဝိသုဒ္ဓိဆိုသောစင်ကြယ်သောနိဗ္ဗာန်ဤမဲ့ရောက်ကြောင်းအကျင့်အဲ့ဒီညင်းငွေ့လိုက်တဲ့အထနိဗ္ဗေတိဒုက္ခံဆိုပြီးတော့ဧတာမေဂောဝိတုဒ္ဓိယာကြားဘူးလိမ့်မယ်အဲ့ဒါဒီစင်ကြယ်သောနိဗ္ဗာန်ဤမဲ့ရောက်ချောင်းခြင်းအဲ့ဒီနေရာမှာငြိမ်ငွေ့လိုက်တဲ့သဘောတည်ပေလေဝိတုဒ္ဓိဆိုသောစင်ကြယ်သောနိဗ္ဗာန်ရဲ့ရောက်ချောင်းအကျင့်လန်းဆိုအဲ့ဒီမှာဟောလိုက်တဲ့ဝိတုဒ္ဓိမဲ့ဆိုတာဒီဘာကိုဟောလဲဆိုရင်ဝိပဿနာမြဆိုတဲ့အတွက်အနိစ္စနုပဒနာပေါ့နော်အနိစ္စလို့မြင်လိုက်တာဒီညီငွေ့လိုက်တဲ့ဝိပဿနာဉာဏ်အနိစ္စလို့မြင်နေဆိုရင်အဘိဓမ္မာအနေနဲ့ပြောရင်ဒါသမ္မတနာဉာဏ်မဟုတ်ဘူးလားယုံနံဓမ္မသင်္ခါရတွေပေါ်မှာအနိစ္စသော၎င်းဒုက္ခသော၎င်းအနတ္တသော၎င်းအနိစ္စဒုက္ခအနတ္တလို့မြင်တဲ့ဉာဏ်ကိုသမ္မတနာဉာဏ်သမ္မတနာဉာဏ်ပြီးရင်နေပိတာဉာဏ်သွားတာမဟုတ်လေဥရေပယဉာဏ်ပင်ကဉာဏ်စသည်ဖြင့်သွားရင်လည်းနောက်ဆုံးမမြဲတဲ့အပေါ်မှာဖြစ်ချင်းပြည့်ချင်းနေတဲ့နေဆက်နေတဲ့အတွေ့အကြုံဒီနေရာမှာအပြည့်မြင်မယ်အပြည့်မြင်တဲ့အတွေ့အကြုံညီငွေမယ်စသည်ဖြင့်အဲ့ဒီလိုသွားရသည်ညီငွေလိုက်တာဒီပင်လေယုံနံဓမ္မသင်္ခါရတွေပေါ်မှာညီငွေပြီဆိုတဲ့ကလိုချင်သေးလားမလိုချင်တော့အဲ့ဒါဒီပင်လေယုံနံဓမ္မသင်္ခါရတွေရဲ့ချုပ်ဆုံးရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်လန်းဆိုအဲ့ဒီနေရာမှာကျတော့ဝိသုဒ္ဓိမက်ဆိုတာကိုဝိပဿနာမျှနဲ့ဟောထားတာဖြစ်ပါတယ်တဲ့အဲ့ဒီလိုလေးလေမြတ်စွာဘုရားတချို့နေရာကြာရင်ဝိပဿနာမြတ်အစွမ်းနဲ့ဟောဖို့ဆိုလေးမှတ်ထားခဲ့ဖို့ဒါတနည်းမှမမေ့ဘူးသေးဘူးအပေါ်ကဝိသုဒ္ဓိမေဟူသောပုပ်ရဲ့အ내အဓိပ္ပာယ်လေးမှာစတားလေးပြထားပါ1988ကဲ2008ကဲမှာမေးထားတယ်ဝိသုဒ္ဓိမေပုပ်ဤအ내အဓိပ္ပာယ်ဆိုပြီးတော့အပေါ်မှာတွေ့ခဲ့တယ်နော်အဲ့ဒါလေးကိုဒီခါလေးကျမတို့မှတ်သွားရအောင်စတားလေးလုပ်ပြီးတော့88နဲ့2008လို့တိုးထားပေးအခုဝိသုဒ္ဓိမဲ့ဟူသောဒေသနာအမျိုးမျိုးနဲ့ပတ်သက်ပြီးတော့သွားတဲ့နေရာမှာဝိပဿနာမြရဲ့အစွမ်းနဲ့ဆိုတာမမေ့ဘူးသေးဘူးဒါပေမဲ့ drama ရှင်ကိုချက်ထားရလိမ့်မယ်ဟုတ်ပြီနော်ကဲဆက်ရအောင်နံပါတ်1အချို့သောတုတ်မှာဝိသုဒ္ဓိမဲ့နဲ့ပတ်သက်ပြီးတော့ဇန်နဲ့ပညာတို့ရဲ့အစွမ်းဇ 禅说了怎么差别个怎么地别个好比呢今年说了微博的那别个谁呀啊啊秋豆豆奶那里嘛，那边是维多地位，好吧啦？那边说的维多地，你个要不收银呢？地里呀嘛，树木山上怎么差别个不？那怎么地别个？地木边呀是维北的那不？而怎么差呢？维北的那，这里呀边表演，怎么地呢？边呀就是那边说的南疆的，你嘛心里那么心？那边说的那边呢？你嘛心里的说的你呀，假如维多地说的那边也你嘛心里没个？你呢表的你啊嘛，咱呢把我表多嘞，比你呢表多嘞，哎，罗里嘞，你说别好他啦，是吧嘞？然后你那嘛个，那边都新街道那边说的，维多利都要叫一进来没干嘛，地拉来把门，他妈的来把门，比你来把门，没给别人把，是吧不？好啦，没干了表的，没给你帮他啦，没啦，没给是吧嘛？地拉他妈的比你。阿里嘛，阿秋豆嘛，今年别个尾巴在那年年的好多嘞。阿秋豆的家路是，他妈的呢，今年嘛，咱呢，今年咱家了树木咱路表演，这旁边说了，咱这个路呢没面呢，八路面啊嘛，他妈的有面他啊，好吧啦，咱路表演，我不杀了咱，阿不拿咱，那可没修了，咱哪里的？咱哪里的乌不萨拉咱路表演乌不萨拉他妈的阿本拿咱路表演阿本拿他妈的修木咱苏拉这里亚平表演他妈的好吧啦他妈的没给蓝面来播地木比尼苏因阿拉巴勒维巴的那比尼年路的内板一尼乃的现在内板啊维都的地内拉个咱呢比尼亚好吧啦阿里尼亚家人维多地麦卡湖维多地麦谷面刷比亚的白奶奶喝茶嘞三年比尼亚如意阿酸妈咪吧人哦打见你里里呗给阿拉嘞妈咪不得无闹得哭鸡啊阿秋豆豆奶干啥的如意阿酸你的沙漏开吧唱歌呀歌声嘛没多比皮巴的。哎呦第二年呢不得比着干沙的如意一酸路对吧里面沙鸡泥嘛。干沙的沙的流标吧所以干为啥瑞亚没这样地拉捏到一点摩耶摩不能吃。不能吃不能吃阿姐没他们喏干啥的啥的的婆婆所以干也为啥也地拉也念到的母一母而你一算呢把我喝了为都的所以给你打入新街呀那边我喝多了好吧啦新街一地样阿帮我牵手一地样阿帮我表吧所以干为啥你也没地拉念到的母一母一这样阿帮子一阿巴都这样阿帮子念里出他这话就的新结构一新结经理吧嘞回头地步后来啦不如新结啦嘞你这里个嘞新结的太文件嘞新结的好比喏而你新结的回头地去不言嘛这样阿帮子阿巴阿弥陀佛将来得着瓦的基里达心结了没有阿弥陀佛路没有骗你路基里达的念结的心结的路表路没有欧萨的念你路嘞 စင်ကြယ်တာမဟုတ်ဒါဆိုသာမွေမေကွန်းအနေနဲ့တတဝါတို့စင်ကြယ်ခြင်းတတဝါတို့ကိလေသာတွေကနေစင်ကြယ်တယ်အညစ်အကြေးတွေကစင်ကြယ်တယ်ထက်ဝင်းကျင်စင်ကြယ်တယ်တတဝါတို့စင်ကြယ်ခြင်းသည်အမျိုးအနွယ်ကြောင့်တော်၎င်းဥစ္စာကြောင့်တော်၎င်းစင်ကြယ်ပါသလားလို့မေးရင်အမျိုးအနွယ်ကြောင့်လည်းမစင်ကြယ်ပါဥစ္စာကြောင့်လည်းမစင်ကြယ်ပါတတဝါတို့ကိလေသာအညစ်အကြေးတွေကစင်ကြယ်ကြောင့်တရားသည်ဘယ်နှပါ၅ပါ၅ပါကိုပြောပါဆိုရင်ကံရဲ့ဝိဇ္ဇာရဲ့ဒီတရားကြောင့်သာစင်ကြယ်တယ်လို့သိရမယ်။ဆိုလိုနေတာဓမ္မမိတ်ဆွေများကိလေသာတို့စင်ကြယ်ရာကဝိတုဒ္ဓိနိဗ္ဗာန်။အဲ့ဒီကိုရောက်ဖို့ရန်မှာလမ်းကြောင်းကမက်ကမက်ကလို့ပြောရင်မက်ဆိုတဲ့လမ်းကြောင်းကြီးဖြစ်ဖို့ရန်မှာမက်ကြီး၈ပါးပါမလားမပါဘူးလား။ဟုတ်ပြီနော်မြင်အောင်ကြည့်နော်မက်ကြီးဘယ်နှပါးပေါင်းရမှာ၈ပါးမက်ကြီး၈ပါးလို့ပြောရင်သီလမက်ကြီး၃ပါးတမာရီမက်ကြီး၃ပါးပညာမဲ့ကေနှစ်ပါးတနည်းအားဖြင့်ပြောရင်မဲ့ဆိုတာဒီမဲ့စိတ်ကိုမဆိုလို့လားမဲ့စိတ်ဖြစ်လာရင်နည်းနည်းနားလည်အောင်ဖတ်မယ်နော်မဲ့စိတ်ဖြစ်လာလို့ရှိရင်မဲ့စိတ်မှာရှင်နေတဲ့စေတသိက်ပေါင်း36ရှိဘူးလားဟုတ်လားယင်ဒေါကုတ္တရာစိတ်ဒီမှာဆိုရင်စေတသိက်36ဟုတ်လားအဲ့ဒီ36ထဲမှာစေတနာမပါဘူးလားအဲ့တော့ဘယ်လိုစေတနာလဲလို့ပြောစေတနာစေတသိက်ဆိုတာတပ္ပစိတ်တာသာရဏစိတ်ချင်း89စိတ်ချင်း120ပါးနဲ့မရှင်းဘူးလားဒါပေမဲ့အခုစင်ကြယ်ခြင်းဆိုတဲ့ကိလေသာတို့စင်ကြယ်ခြင်းဆိုတဲ့ဝိသုဒ္ဓိဆိုတဲ့နိဗ္ဗာန်ကိုရောက်အောင်ဖြစ်စေမဲ့စေရနာသည်နိဗ္ဗာန်ရောက်ကြောင်းကမဲ့လေနိဗ္ဗာန်ရောက်ကြောင်းလမ်းကြောင်းကြီးကမဲ့မဟုတ်ဘူးလားမဲ့မှာဒုက္ခတိမဲ့ရှိမယ်သုခတိမဲ့ရှိမယ်နိဗ္ဗာန်မဲ့ရှိမယ်မဟုတ်လားဟုတ်ရဲ့လားဟုတ်ရဲ့လားဟုတ်ပြီနော်အဲ့ဒီမဲ့မှာဒုက္ခတိမဲ့ရဲ့လမ်းကြောင်းကြီးရဲ့အင်္ဂါစိတ်ပိုင်းကဒုက္ခတိမဲ့ခင်၄ပါးဟုတ်လားယင်ဒုက္ခတိမဲ့ဆိုတော့လူဘုံနဲ့ဘုံမြမဘုံရောက်စေတဲ့ဒုက္ခတိမဲ့ရဲ့အင်္ဂါကလောကီမဲ့ခင်၈ပါးဟုတ်လားဟုတ်လားနိဗ္ဗာန်မဲ့ဆိုတော့နိဗ္ဗာန်ရောက်မဲ့လမ်းကြောင်းကြီးကိုပြောရင်လောကုတ္တရာဖြစ်တဲ့မဲ့စိတ်၄ပါးမှာရှင်နေတဲ့မဲ့ခင်တရားကို၈ပါးမဟုတ်ဘူးလားဟုတ်ရဲ့လားယင်မဲ့စိတ်၄ခု၌ရှင်သောမဲ့ခင်တရားကို၈ပါးသည်မဂ္ဂသစ္စာမီးလို့ကောက်ခဲ့ဘူးလေမမီလာလည်းမသိပါဘူး။ဟုတ်ပြီနော်။အဲ့တော့မက်စိတ်၄ခု၌ရှင်သောမက်ခင်တရားကို၈ပါးလို့ပြောပေမယ့်မက်စိတ်၄ခုမှာမက်ခင်တရားကို၈ပါးပဲရှင်တာမဟုတ်မက်စိတ်၄ခုမှာဘယ်မဲ့ပဲဖြစ်ဖြစ်စေတသိက်36မရှိဘူးလား။မမီလားမသိဘူး။မက်စိတ်၄ခုမှာစေတသိက်36 36ထဲကမက်ခင်တရားကို၈ပါးကိုနှုတ်လိုက်လို့ရှိရင်28မကြမ်းလား။28ပါးသောစေတသိက်ရဲ့မက်စိတ်ကတစ်ကဲပေါင်းလိုက်လို့ရှိရင်29ပါးကိုမက်စိတ်တုပ်ပတ်29မှတ်မိလားလည်းမသိဘူးလို့ပြောနေတာမက်စိတ်တုပ်ပတ်29တို့သည်တစ္ဆဝိမုတ်ထဲမထည့်ထားဘူးလားအဲ့တော့ကျွန်မပြောချင်တာတစ္ဆဝိမုတ်ကြောင့်ပြောနေတာမို့မက်စိတ်တစ်ခုဖြစ်ရင်စေတသိက်ပေါင်း36မရှိဘူးလားအဲ့ဒီ36ထဲမှာစေတနာစေတသိက်မပါဘူးလားအဲ့ဒီပါတဲ့စေတသိက်စေတနာသည်ဘယ်စိတ်မှရှင်တာလဲဆိုမက်စိတ်၄ခုမှရှင်တဲ့စေတနာကိုအတူကောက်ပြောလိုက်တော့မက်နိုင်ရှင်သောစေတနာစေတနာဟံဘိခဝေကမ္မဝဒာမိလို့ပြောတဲ့အတွက်စေတနာဆိုတာကံမဲမဟုတ်ဘူးလားဒါဆိုရင်အခုကောက်တဲ့ကံဆိုတာဘာလဲမက်စေတနာဟူသောကံရှင်းမရဲ့လားအဲ့တော့မက်စေတနာဆိုတာဘာကိုပြောတာလဲမက်စိတ်၄ခု၌ရှင်သောစေတနာသောတာပတိမက်နိုင်ရှင်သောစေတနာကိုလည်းကံမဟုတ်ဘူးလားအဲ့ဒီကံဒီလောကီကံလားလောကုတ်ကံလားလောကုတ်တရာကံတနည်းအားဖြင့်မက်ကံပေါ့ဟုတ်လားဟုတ်လားလောကုတ်တရာဆိုရင်မက်ကောဖို့ရောမပါဘူးလားဒါပေမဲ့အခုကောက်မှာမက်ကင်ကောက်မှာဖြစ်တဲ့အတွက်မက်နိုင်ပါတဲ့အင်္ဂါကိုကောက်တဲ့အတွက်ကြောင့်မက်စေတနာဆိုတာပါလိမ့်မယ်ဒါကြောင့်ကံလို့ပြောရင်လောကီကံမဟုတ်ဘူးလောကုတ်ကံလောကုတ်ကံမှာလည်းမက်ကံဖို့ကံမရှိဘူးလားမဲစိတ်မှရှင်တဲ့စေတနာဖို့စိတ်မှရှင်တဲ့စေတနာမှာအခုဘာကိုကောက်ရမလဲမဲစေဒါကြောင့်ကံလို့ရေးလိုက်မယ်ဤတရား၅ပါးအပေါင်းနဲ့တတဝါတို့သည်စင်ကြယ်စေဤတရား၅ပါးကိုပြောပါဆိုရင်ကံရေခုနပြောတဲ့ဝိဇာရေလို့ပြောပေမဲ့အဲ့ဒီကံဒီဘာကံလဲဆိုတာဖော်ရလိမ့်မယ်ဒါကြောင့်ဒီကံဒီမဲစေတနာဟူသောကံစာကျက်နီးတင်ပေးနေတာစာလဲကျက်လို့လွယ်အောင်တင်ပေးတာဒါကြောင့်ကံဆိုကောက်ပါဆိုရင်မက်စေတနာဟူသောကံအဲဒါကြောင့်ကံဆိုတာကတရားတရားကိုပြောပါဆိုရင်ဘယ်ကံလဲဆိုစေတနာတရားကိုဟုတ်လားကံဆိုရင်စေတနာတရားကိုက ကံကတရားတရားကိုကစေတနာသို့တော်စေတနာကတပ္ပစိတ်တစိတ်အားလုံးနဲ့ရှင်ပေမဲ့ဒီမှန်ကောက်တဲ့စေတနာသည်မဲစိတ်နဲ့ရှင်သောစေတနာဒါကြောင့်မဲစေတနာသည်တရားကိုဟုတ်ပါလားတရားနေနဲ့ပြောရင်ကံဒါကြောင့်စင်ကြယ်စေသောတတ္တဝါတို့ကိုကိလေသာကနေပြီးတော့စင်ကြယ်စေသောထဝင်းကျင်စင်ကြယ်စေသောတရားအပေါင်းကိုပြောပါဆိုရင်မဲ့စေတနာဒီဟုသောကံတစ်ချက်ရလာနောက်တစ်ခုဝိဇ္ဇာလို့ပြောပြီအဲ့ဒီဝိဇ္ဇာဆိုတာဒီပညာမဟုတ်ဘူးလားဟုတ်ရဲ့လားအဝိဇ္ဇာဆိုတာအမောဟဒါဆိုရင်ဝိဇ္ဇာကမောဝိဇ္ဇာကအမောဟအမောဟဆိုတာပညာအဲ့ဒီပညာတရားကိုဖြစ်ဖို့ဆိုတဲ့နေရာမှာလေအခုကဝိတ္တရိဆိုတဲ့နိဗ္ဗာန်ရဲ့ယောက်ျားမဲ့ကိုသိတော့မဲ့ဆိုရင်မဲ့ကင်မဲ့ပါအမှာဆိုတော့ပညာကိုကောက်ရင်တမ္မာဒိဋ္ဌိဆိုတဲ့ပညာသည်ဝိဇ္ဇာရှင်းရဲ့လားဒါကြောင့်တမ္မာဒိဋ္ဌိကြီးဟူသောပညာဆိုမဲ့နဲ့ရှင်တဲ့စေတသိက်36တိမစေတနာစေတသိက်ကိုမပါဘူးလားပညာစေတသိက်ကိုပါပြီစေတနာစေတသိက်ကိုကံလွတ်နိုင်မယ်တက်မယ်ပညာစေတသိက်ကိုတမ္မာဒိဋ္ဌိတမ္မာဒိဋ္ဌိကိုနောက်တနည်းသုတ်တန်ချောင်းနဲ့ပြောဝိဇ္ဇာဒါကြောင့်တမ္မာဒိဋ္ဌိပေါ်မှာပညာပဲပေါ့ဟုတ်လားပညာစေတသိက်မဟုတ်လားဟုတ်ရဲ့လားပညာစေတသိက်ဒါတရားကိုအဲ့ပညာစေတသိက်ကိုဘာလို့သုံးလဲတမ္မာဒိဋ္ဌိဒါကိုသုတ်တန်နဲ့ပြောဝိစာကံဆိုတာသုတ်တန်ချောင်းနဲ့သုံးတယ်အဘိဓမ္မာနဲ့ပြောရင်စေတနာဘယ်စေတနာကောက်ရမှာမဲစေတနာဝိစာဆိုတာသုတ်တန်ချောင်းနဲ့ပြောတယ်ပြည့်ညက်တင်နဲ့အဘိဓမ္မာလို့တရားကိုပြောရင်ပညာအဲ့ဒီပညာကိုမဲ့ကင်နဲ့ပြောရင်တမ္မာဒိဋ္ဌိအဲ့ဒီတမ္မာဒိဋ္ဌိသည်လောကီတမ္မာဒိဋ္ဌိလားလောကုတ္တရာတမ္မာဒိဋ္ဌိလားလောကီလားလောကုတ်လားလောကုတ္တရာမဲ့ကင်ထဲမှာပါတဲ့တမ္မာဒိဋ္ဌိသူကတိမဲ့ကင်ထဲမှာပါတဲ့တမ္မာဒိဋ္ဌိမျိုးမဟုတ်ဘူးရှင်းပြီနော်မဲ့နဲ့ရှင်သောစေတနာဆိုရင်အခုပညာကမဲ့နဲ့ရှင်သောပညာရှင်ရောရှင်လားမဲ့စိတ်နိုင်ရှင်သောပညာဆိုတော့စေတသိက်မြင်သွားပြီနော်ဒါကြောင့်တမ္မာဒိဋ္ဌိဒီဟူသောဝိစာတမ္မာဒိဋ္ဌိပြီးရင်ပညာမဲ့ကင်ကတမ္မာသင်္ကပ္ပမကြမ်းလားဒါကြောင့်တမ္မာသင်္ကပ္ပမြင်ဆောင်ဖြတ်လိုက်ရှင်းမှာတမ္မာဒိဋ္ဌိဆိုအခုပါလာပြီလေတမ္မာသင်္ကပ္ပတမ္မာသင်္ကပ္ပဆိုတာဒီတနည်းအားဖြင့်ပဲဝိတ္တမဟုတ်လားဘယ်မှာရှင်တဲ့ဝိတ္တလဲမဲ့စိတ်မှာရှင်တဲ့ဝိတ္တအဘိဓမ္မာကိုတရုတ်ကြည်ထားတဲ့ပုဂ္ဂိုလ်ဟုတ်လားအထူးဘိဓမ္မာတွေဘာတွေအထူးဘိဓမ္မာတွေဘာတွေတက်ထားမှုတဲ့သူများအတွက်ရည်ရွယ်တယ်ဟုတ်ပြီနော်လောကုတ္တရာမဲ့စိတ်တွေမှာစိတ်တသိက်36မရှိဘူးလားအဲ့ဒီ36ရှိတဲ့အထဲမှာအခုတမ္မာသင်္ကပ္ပလို့ပြောရင်ဝိတ္တမဟုတ်လားဝိတ္တစိတ်တသိက်ဒီဒွေပင်စဝိညာဉ်30ကျင်းသောကာမစိတ်44ပထမဇန်17ပါ55ပါသော55ပါသောစိတ်တို့နဲ့ရှင်ဤလို့ချက်ခဲ့တယ်အတ္တကအဲ့ဒီဝိတ္တတရားဇန်နဲ့ရှင်နဲ့ဒီဘက်ကိုပြောတာဝိတ္တမရှင်တဲ့စိတ်တွေပြောပါဆိုဒုတိယဇန်17တတိယဇန်17သရုဒ္ဓဇန်17ပြိစမဇန်23အဲ့ဒါတွေပြောသွားတဲ့နေရာမှာဟုတ်လားဒါတွေကဇန်ဘက်ကိုပြောနေတာဒါဇန်အင်ငါထိုက်တာအခုဥစ္စာကတမ္မာသင်္ကပ္ပဆိုမဲ့စိတ်မှာရှင်နဲ့ဝိတ္တကိုပြောနေတာရှင်းပြီနော်ဒါဆိုရင်တမ္မာသင်္ကပ္ပဆိုပညာမဲ့ကင်ထဲမှာတမ္မာဒိဋ္ဌိကိုတော့ဝိဇ္ဇာလို့သုံးတယ်။ဒါဆိုတမ္မာသင်္ကပ္ပ။ဒါဆိုပညာမဲ့ကင်တစ်ခုမကုန်သွားဘူးလား။ပြီးရင်ဘာလာတော့လဲ။တမ္မာဝါယမ၊တမ္မာတတိ၊တမ္မာတမာရိဆိုတာဘာမဲ့ကင်၊တမာရိမဲ့ကင်ဆိုရင်ပညာမဲ့ကင်နှစ်ပါးမှာတမ္မာဒိဋ္ဌိကိုဝိဇ္ဇာလို့သုံးလိုက်တယ်။ပြီးရင်တမ္မာသင်္ကပ္ပယူတယ်။ပြီးရင်သမာဓိမဲ့ခင်3ပါးနဲ့ပေါင်းလိုက်ရင်အဲ့ဒါကိုဘယ်လိုသုံးလိုက်လဲအရိယာမေတ္တယာစာချက်နီးတင်နေတာပြီးရင်ဗာတဲ့လေသမာဝါစာသမာကမ္မန္တကိုတော့သီလဒါပေမဲ့သီလမဲ့ခင်ကသမာဝါယမအောင်မရှိဘူးလားဒါပေမဲ့သမာဝါယမမှာသမာဝါစာဆိုတာဝစီဒုစရိုက်4ပါးကနေရှောင်တာသမာကမ္မန္တဆိုတာကာယဒုစရိုက်3ပါးကရှောင်တာသို့တော်လေအဲ့ဒီရှောင်တာသည်မဟာကုသိုလ်မှာရှင်တဲ့ရံခါအတီးသီးမဟုတ်ဘူးဒါကလောကုတ္တရာစိတ်၈ပါးမှာအမြဲတပေါင်းပြီးသွားမှာဟုတ်လားမဟုတ်လားဒါဆိုရင်တမ္မာဝါစာဝိရဒိတမ္မာကမ္မန္တဝိရဒိရဲ့ဒီဘက်မှာတမ္မာအာဇီဝမဟုတ်ဘူးလား အဲ့ဒါတမာရီသီလမဲ့ခင်သုံးပါမဟုတ်ဘူးလားဒါကိုပဲတမာအာဇီဝဆိုင်နာမည်လေးထုပြောတယ်ရိုးရိုးမဟုတ်ဘူးတဲ့ကာယဒုစရိုက်ဝစီဒုစရိုက်ဒီခုနှစ်ပန်းလုံးကရှောင်းတဲ့နေရာမှာရိုးရိုးရှောင်တာမဟုတ်အသက်မွေးဝမ်းကြောင်းချိန်တာတော့မှရှောင်သွားပြီဒါကြောင့်မြတ်သောအသက်မွေးမှုခွဲရေးပုံသတိထားဒါကြောင့်သီလမှာသီလမဲ့ခင်သုံးပါကွာကြက်ထားတယ်ဆိုရင်တမာဝါစာတမာကမန္တကိုသီလပြန်တမာဇီဝကိုမြတ်သောအသက်မွေးမှုဆိုမဲ့ခင်ဘယ်နှပါလုံးဖြစ်သွားပြီ၈ပါလုံးကိုပဲ၅ပါခွဲထည့်လိုက်တယ်၅ပါခွဲတဲ့နေရာမှာကံဆိုတဲ့စေတနာကိုတသက်ယူလိုက်ပြီးတော့ကျန်တာ၄ခုပေါ့ဟုတ်ပြီလားပြန်ပြောမယ်ဤတရားအပေါင်းဖြင့်တတဝါတို့သည်စင်ကြယ်ကုန်၏ဤတရားအပေါင်းမှာကံရမဲ့စေတနာတည်းဟူသောကံဟုတ်ပြီနော်ပြီးရင်မဂ္ဂင်၈ပါးယူတော့မယ်မဂ္ဂင်၈ပါးမှာတမ္မာဒိဋ္ဌိဟူသောဝိဇ္ဇာတမ္မာသင်္ကပ္ပတမ္မာကွာယမတမ္မာတတိတမ္မာသမာဓိဟူသောအရိယာမတရားပြီးရင်တမ္မာဝါစာတမ္မာကမန္တဟူသောသီလတမ္မာဝါယမဟူသောတမ္မာအာဇီဝဟူသောမြတ်သောအသက်မွေးမှုဤတရားအပေါင်းဖြင့်သာလျှင်တတဝါတို့သည်ကိလေသာတွေကနေစင်ကြယ်သည်အမျိုးအနွယ်ကြောင့်သော၎င်းဥစ္စာကြောင့်သော၎င်းမစင်ကြယ်ဘူး။ဒါစာချက်လို့ရပါဘူး။ဒီမို့ဆိုရင်ဒီစာပိုင်းကြီးကိုကြက်တာကြက်နေဓမ္မမိတ်ဆွေများမိသွားတော့မမိလား။ကဲတစ်ခေါက်အာယုံလေးစိုက်ပြီးတော့ပြန်ပြီးတော့ပူဇော်ရအောင်။အချိုးတုတ်တို့၌ရသွားပြီเนาะစာကြက်လို့ရပြီအဲ့ဒါဒီ1990မှာတနှစ်ပဲမေးဘူးတယ်ပြန်လာမယ်ဆိုရင်လဲဒါဓမ္မမင်းစုလို့စာကြက်လို့လွယ်သွားပြီကဲနောက်တစ်ခုသွားအောင်အချို့တုတ်တို့နိုင်စာစီတွေကိုပေါ်ပြပါသီလပညာတည်ကြည်သောစိတ်လုံးလဘယ်နှခုအဲ့လိုလေးမှတ်ထားရမှာစာချက်နီးအပေါ်စီကအရင်ဆုံးကြည့်မယ်စာတိတို့ဤအစွမ်းဆိုတော့တီလာရဲ့ပညာရဲ့တည်ကြည်တဲ့စိတ်ကလုံးလိုက်တီလာတီလာပေါ့ပညာဆိုတာပညာပေါ့ဟုတ်ပြီနော်ဒါဆိုရင်တည်ကြည်သောစိတ်ကတမာတိဖြစ်မှာပေါ့ဟုတ်လားမဟုတ်လားအဲ့ဆိုရင်တီလာတမာတိပညာမဟုတ်လားအဲ့ဒီတီလာတမာတိပညာတွေဖြစ်ဖို့တီလာကိုလည်းဝရိယနဲ့မဖြစ်ရဘူးလားတမာတိကိုရောပညာကိုရောဒါဆိုရင်ဝရိယတစ်ခုဆိုစသည်တွေကိုပြောရင်သီလသမာဓိပညာဝိရိယဟုတ်ပြီနော်ကံစသည်တွေကိုပြောရင်၅ခုဟုတ်လားကံစသည်တို့နဲ့ပြောရင်၅ခု၅ခုကိုပြောမယ်ကံဝိဇ္ဇာအရိယမေတ္တရာရဲ့သီလရဲ့ဟုတ်ပြီခုသီလစသည်တို့ဤအစွမ်းဆိုရင်၄ချက်ပြောရမယ်သီလပညာတည်ကြည်သောစိတ်ဆိုသောသမာဓိပြီးရင်လုံးလာကဲအဲ့ဒါကိုပေါ်လိုက်ရအောင်ကဲခါခတ်သိန်းဒါတစ်ဖြက်ဖြက်ရင်အဲ့ဒါဘာလို့မှတ်လိုက်မလဲတီလာအခါခတ်သိန်းဆိုတော့အထူးကိလေသာတို့ကစင်ကြယ်ရနိဗ္ဗာန်ကိုသွားဖို့ဆိုရင်နိဗ္ဗာန်ရောက်ဖို့ဆိုရင်တီလာကိုရန်ခါအတီးတီလာအမြဲလားအမြဲကိုတီလာစင်ရမယ်ဆိုပါစို့သောတာပတိမေတ္တခုရသွားပြီတဲ့သောတာပန်တယောက်ဆိုရင်တီလာဒီအမြဲလုံသွားပြီစင်ကြယ်သွားပြီတဂရကံဆိုရင်ပိုအနာကံယဟန္တာသီလသည်ပြည့်စုံမနေဘူးလားဒါကြောင့်အခါခတ်သိမ်းဆိုတာသည်ဧကံကိုဆိုလိုနေပြီဟုတ်ပြီနော်အမြဲကိုဆိုလိုနေပြီသိရမလားအခါခတ်သိမ်းသီလနဲ့ပြည့်စုံသည်ဖြစ်ပြီဒါတစ်ချက်မှတ်ပြီနောက်တစ်ခုမြင်းဆောင်ဖြတ်တာနောက်တစ်ခုပညာလို့ပြောတဲ့နေရာမှာလောကုတ္တရာပညာလို့ပြောရင်မဲ့၄ပါးမှာရှင်တဲ့ပညာပေါ့နော် မလေးပါရောက်ဖို့ဆိုရင်မရဖို့ဆိုဝိပဿနာပညာရောမပြည့်စုံအောင်လားဝိပဿနာပညာဆိုတာမဟာကုသိုလ်မှာရှင်တဲ့ပညာပေါ့ဝိပဿနာပညာတဲ့တွေမဟုတ်ဘူးဘာပါပြည့်စုံရမလဲမဟာကုသိုလ်မဲကုတ်ကုသိုလ်လောကုတ္တရာကုသိုလ်ဆိုတဲ့အဲ့ဒီကုသိုလ်အသီးသီးမှလည်းပညာနဲ့မပြည့်စုံအောင်လားတနည်းအားဖြင့်လောကီကုသိုလ်ရောလောကုတ္တရာကုသိုလ်တွေမှရောပညာတွေရှင်းရမလားမရှင်းအောင်ဒါကြောင့်ဘယ်ပညာတိုင်အောင်လဲဆိုရင်လောကုတ္တရာပညာတိုင်အောင်ဆိုရဲလောကုတ္တရာဖြစ်ဖို့လောကီကိုအခြေခံလားမခြေခံအောင်လားလောကကလွတ်ဖို့ဆိုရင်လောကထဲမှာပြည့်ပြည့်စုံစုံနေတာလောကီလို့သုံးတယ်ပေါ့လောကီဆိုတဲ့တရားကလွတ်တာလောကုတ္တရာမဟုတ်လားဒါကြောင့်အခါခသိန်းသီလနဲ့ပြည့်စုံသည်ဖြစ်၍လောကီလောကုတ္တရာပညာနဲ့ပြည့်စုံသောပညာရဘာကိုကောက်ရမလဲလောကီရောလောကုတ်ရောကဲနောက်တစ်ခုတမာတိကိုပြောတော့မယ်ကောင်းစွာတည်ကြည်သောစိတ်ကောင်းစွာတည်ကြည်သောစိတ်ဆိုရရအာယုန်တစ်ခုပေါ်မှာထူးမြင်းမြန်စွာစူးစိုက်ရှုမှတ်တာကိုဇန်လို့မတော်ဘူးလားစိုက်စိုက်စူးစူးထူးမြင်းမြန်ရှုအားတန်ဇန်ဥဆိုတဲ့ဆိုအာယုန်တစ်ခုတည်းပေါ်မှာအထူးစူးစိုက်တယ်ဆိုအခုအာယုန်ကနိဗ္ဗာန်တည်းဟူသောအာယုန်ပေါ်မှာစူးစိုက်တော့မှာမဟုတ်ဘူးလားမက်စိတ်ဖြစ်ရင်မက်စိတ်တို့သည်မက်စိတ်မှာရှင်တဲ့အင်္ဂါတွေကိုမက်ခင်လို့မတော်ဘူးလားသုံးတယ်နော်မက်စိတ်တို့သည်ဘာကိုအာယုန်ပြုအဲ့ကြောင့်မစိတ်အာယုံပြုတဲ့နိဗ္ဗာန်ပေါ်မှာကောင်းစွာတည်ကြည်နေတဲ့တမာတိပေါ့အဲ့ဒီတမာတိကိုဘာလို့သုံးမက်တမာတိလို့မသုံးဘူးလားဒါဆိုရင်ကောင်းစွာတည်ကြည်သောစိတ်ကိုဆိုတာတနည်းအားဖြင့်တည်ကြည်တဲ့စိတ်ဆိုတာတမာတိမဟုတ်ဘူးလားဒီမှာတို့ထားပေါ့တမာတိကိုကဲကိုလို့ပြောပြီးဆိုတဲ့ကသီလတမာတိပညာတို့ကိုဘယ်ကိုအာယုံပြုနေရမှာလဲနိဗ္ဗာန်သို့စေလွတ်လျက်ဆိုတာဒီအာယုံပြုတာကိုဆိုလိုနေသည်ဟုတ်လားမဟုတ်လားစေလွတ်လျက်အဲ့ဒီလိုစေလွတ်ပြီးတော့အဲ့ဒီလိုသီလတွေတမာတိတွေပညာတွေပြည့်စုံဖို့ဘာလုပ်ရမလဲပြင်းစွာအာထုတ်သည်လုံးလာဆိုအဲ့ဒါအာတာပီပဲမဟုတ်ဘူးလားဟုတ်လားအာတာပီပဲမဟုတ်ဘူးလားမက်ကင်နဲ့ပြောတမဝါယမမဟုတ်ဘူးလားဟုတ်ပြီနော်ဗောဓိပက္ခိယနဲ့ပြောတမ္မပဒံမဟုတ်ဘူးလားအဲ့ဒီလိုကောင်းစွာအားထုတ်တဲ့ပြင်းစွာအားထုတ်တဲ့လုံလရှိသောသူသည်တဲ့ဘာကလွမြောက်တဲ့လဲကုမြောက်နိုင်ခဲ့သောရေအရင်ကုမြောက်နိုင်ခဲ့တဲ့ရေအရင်ရေအရင်ကိုဩဃလို့သုံးသဘောဩဃဤဘယ်နှဖြာလေးဖြာဘာဩဃတွေလဲကာမောဃဘဝောဃဒိဋ္ဌောဃအဝိသောဩဃလေးပြာမှာသောတာပတ္တိမဲ့ရရင်ဘယ်ဩဃရေအရင်ကလွမြောက်လဲဒိဋ္ဌောဃဟုတ်လားဟုတ်လားကာမောဃဘဝောဃဒိဋ္ဌောဃအဝိဇောဃမှာလေသောတာပတ္တိမဲ့ရတဲ့သူဒီဘယ်ဩဃကလွမြောက်လဲဒိဋ္ဌိဆိုတဲ့မှားယွင်းတဲ့အယူအဆတွေရှိတဲ့ဒိဋ္ဌောဃမလွမြောက်ဘူးလားဟုတ်ပြီသကရာဂာမိမဲ့ရရင်ကာမောဃနဲ့ဘဝောဃကိုတစ်ချိန်ပဲပေါ့တစ်ချိန်ပဲခံရအောင်မယ်ပြီးရင်လွတ်မြောက်မလားမလွတ်မြောက်ဘူးလားတက္ကရာဂါမိမယ်ဆို sorry ဘဝောဂါတွေကတစိတ်တဝဲပေါ့ဟုတ်လားအနာဂါမိမယ်ရရင်တော့ကာမောဂါနဲ့ဘဝောဂါလွတ်ပြီးတော့ဟုတ်လားဘဝောဂါဆိုတဲ့နေရာမှာလေကာမောဂါလွတ်မှာပေါ့ကာမောဂါလွတ်မယ်ကာမစက်တဘုံကမလွတ်ဘူးလားကာမစက်တဘုံဘဝလေးလွတ်မှာပေါ့သောတာပတိမယ်ရရင်ဒိဋ္ဌောဂါရဲ့အပယ်လေးဘုံဘဝလွတ်မှာပေါ့တဂရဂါမိမဲ့ရရင်ကာမတုရိခုနှစ်ကဘုံဘဝကကိုတစ်ချိန်မဲခံပြီးတော့လွတ်မှာပေါ့အနာဂါမိမဲ့ရလို့ရှိရင်တော့ကာမောဂရောကာမစက်တဘုံရောအကုန်လွတ်မလို့ဒါဆိုရင်အရဟတမဲ့ရောက်ရင်တော့ဗြဟ္မဘုံ20ဆိုတဲ့ဘဝကရဲ့အဝိဇောကရဲ့လွတ်မှာပေါ့ဒါဆိုရင်ကုမြောက်နိုင်ခဲ့သောဩဃလေးပြာဆိုတော့နိဗ္ဗာန်ဆိုတာအာတဝတရားတွေကုန်ခန်းသွားတာမဟုတ်ဘူးလားရှိသေးလားကိလေသာကုန်ခန်းနဲ့တဏှာတွေကုန်ခန်းနဲ့និဝါဏကနေနိဗ္ဗာန်လို့သုံးတော့တဏှာတွေကုန်တယ်လို့ပြောရင်အာတဝရရောအာတဝရရကုန်တယ်ဆိုရင်ဩဃရောအကုန်တူတူပဲသွားမှာဒါဆိုရင်ကူးမြောက်နိုင်ခဲ့တော့ရေအရင်ဆိုဩဃလေးပြာကလွမြောက်တယ်ဆိုတာနိဗ္ဗာန်ပဲမဟုတ်လားဒါဆိုရင်ကူးမြောက်နိုင်ခဲ့တဲ့ရေအရင်ဆိုတာနိဗ္ဗာန်ကိုရည်ညွှန်းတယ်နိဗ္ဗာန်ကိုရောက်စေဖို့လမ်းကြောင်းတွေကိုပြောတဲ့နေရာမှာအခုဘာအစွမ်းနဲ့ပြောတယ်လဲလို့ပြောရင်သီလစသည်တို့၏အစွမ်းစသည်တွေကိုဖော်ရင်သီလရဲ့ပညာရဲ့တည်ကြည်သောစိတ်ကိုဘာနဲ့လုံလပြုရမလဲဘာနဲ့အရင်ပြုရမလဲဒ ပြင်းစွာအားထုတ်တဲ့လုံလာနဲ့ပြောတယ်အဲ့ဒီပုဂ္ဂိုလ်ကြီးကုမြောက်နိုင်ငယ်သောရေရင်ကိုကုမြောက်ဤဆိုတဲ့စာချောင်းလိုင်းတိုင်းအဲ့ဒါနိဗ္ဗာန်ပေါ့ရှင်းပါရဲ့လားအဲ့ဒါစာတည်းနီးအဲ့ဒီဥစ္စာလေအဲ့ဒီဥစ္စာက62ခုမှမေးသွားတယ်စာလေးလုတ်ခဲ့ပါအဲ့ဒါ62မှမေးသွားပြီဖြစ်ပါတယ်ကဲတစ်ခေါက်တော့အဲ့ဒါလေးကိုအာယုံပြုပြီးတော့ကြည့်ရအောင်ကုမြောက်နိုင်ငယ်သောရေရင်ကိုကုမြောက်ဤစာနိဗ္ဗာန်ဆိုတဲ့ဝိသုဒ္ဓိကိုရည်ညွှန်းနေဟုတ်ပါလားအဲ့ဒီဝိသုဒ္ဓိကိုဘလို့အင်္ဂါတွေအစွမ်းနဲ့ပြည့်စုံရမလဲဆိုတာပြောကြည့်ရအောင်အခါခသိသီလနှင့်ပြည့်စုံသည်ဖြစ်၍လောကီလောကုတ္တရာပညာနှင့်ပြည့်စုံသောကောင်းစွာတည်ကြည်သောစိတ်ကိုနိဗ္ဗာန်ကိုစေလွတ်ထားလျက်ပြင်းစွာအားထုတ်သည်လုံးလရှိတော်သူသည်ဒီနေရာမှာခလာခုဝိတုဒ္ဓိမဲ့နေရာမှာကြတော့တာဂတဝေကတန်ယုတ်ဟုတ်တယ်လားဒီနေရာမှာတာဂတဝေကတန်ယုတ်ပါဠိတော်မှာဆိုရင်တော့သီလပဋိဌာယအစွမ်းနဲ့ပြောသွားတာအခုဒီနေရာမှာအချို့တုတ်တွေကြတော့သီလအစွမ်းနဲ့တမျိုးပြောသွားတယ်ဒီလိုလေးသိနေရမယ်ဟုတ်ပြီနော်ဒီအကြောင်းအရာတော့ဒါပဲဒါပေမဲ့ပရိသတ်ပေါ်မူတည်ပြီးတော့မြတ်စွာဘုရားဒီဝေါဟာရလေးတွေနဲ့လှည့်ပြီးသုံးသွားတာအတူတူကြီးပဲမဟုတ်ဘူးလားကဲနောက်တစ်ခုအချို့သုတ်တွေကြတော့တဲ့ဘာအစွမ်းနဲ့ပြောမယ်တတိပဋ္ဌာန်စသည်တို့ဤအစွမ်းစသည်တွေကိုဖော်လိုက်ရင်တတိပဋ္ဌာန်ပြီးရင်တမတ်ပဒံအိဒီဘတ်ဣန္ဒြေဘုဘုဇေမေခင်အဲ့ဒါပေယလာတွေမြုပ်သွားတယ်ကဲပူဇော်ကြည့်ရအောင်ဟောကြားဘုံမှာယဟန်တို့အတင်းတတိပဋ္ဌာန်၄ပါးတို့သည်ရှိကုန်၏တမပဒံစသည်တို့၌လေခောဘုံမှာဣနီတုဆိုတော့တမပဒံအိဒီဘတ်ဣန္ဒြေဘုဘုစင်မဲ့ခင်အကုန်တူတူပဲပေါ့နားလည်ပြီနော်ကဲအဲ့ဒါကတော့မမေးဘူးသေးဘူးဒါဆိုရင်ဒီနေရာမှာဝိသုဒ္ဓိမဲ့ဟူသောပုဂ္ဂိုလ်မြတ်စွာဘုရားသည်အချို့သောသုတ်တို့၌အစွမ်းအမျိုးမျိုးဖြင့်ဟောကြားတော်မူခဲ့ဤဆိုတော့အစွမ်းအမျိုးမျိုးသည်ဘယ်နှဌာနပြထားလဲ၅ဌာနနံပါတ်၁ကဝိပဿနာမျှဤအစွမ်းနံပါတ်၂ကနံပါတ်၃ကနံပါတ်၄ကနံပါတ်5ကအဲ့ဒါလဲကြည့်ရန်စာဖြစ်ပါတယ်ဒါကြောင့်နံပါတ်1စာမျက်နှာကြည့်ရမယ်နံပါတ်2စာမျက်နှာမှာစံပြရခြင်းအကြောင်းစံပြပုံနဲ့ဝန်ခံချက်ကိုခြံပြီးတော့ဝိသုဒ္ဓိမဲ့ရဲ့မူရင်းအ내အဓိပ္ပာယ်ဖွင့်ဆိုပုံရဲ့ဒေသနာအမျိုးမျိုးအစွမ်းနဲ့ဟောကြားပုံရဲ့သိထားရမယ်ခဲအဲ့ဒီမှာခေပွင်လေးပြထားတယ်ဖတ်ရအောင်ဤနတ်သာဒါဆိုရင်သီလပဋိဌာယနရောတပညာစိတ်တံပညာစဘာဝယံဆိုတဲ့မြတ်စွာဘုရားရဲ့အဖြေကာထာသည်ဝိသုဒ္ဓိမဲ့ဟူသောဒေသနာအမျိုးမျိုးတဲမှာခု၅ခုတဲကဘယ်ဟာနဲ့ဟောတာလဲနံပါတ်၄ဖြစ်တဲ့သီလစသည်တို့ရဲ့အစွမ်းနဲ့ဟောခဲ့တဲ့ဖဲမှာအကျုံးဝင်သွားလားမကျုံးဝင်သွားလားဒါကြောင့်အခါခတ်သိသီလနဲ့ပြည့်စုံသည်ဖြစ်၍ဆိုတာဒီဘက်ကယူလိုက်သီလပဋိဌာယနဲ့တူလားမတူဘူးလားတူတူပဲနားလည်ပြီနော်ဒါကြောင့်ဒီမှာခရေပွင့်ဘယ်နှခုပြထားလဲသုံးွင့်အဲ့ဒါကြောင့်နံပါတ်၄ကိုဝိုင်းထားပြီးတော့ခရေသုံးွင့်ပြန်ပြလိုက်သဘောပေါက်ပြီနော်အစွမ်းနေမှာဝိပဿနာမြအစွမ်းနဲ့ပြထားတာမဟုတ်ဘူးနတ်သားမေးရဲ့အဖြစ်ပြည့်တနာရဲ့အဖြစ်အနေနဲ့တော့ဘာအနေနဲ့ဟောလဲသီလစသည်တို့ရဲ့အစွမ်းသီလပဋိဌာယအခါခတ်သိသီလနဲ့ပြည့်စုံသည်ဖြစ်ရဆိုသီလပဋိဌာယမဟုတ်ဘူးလားဒါဆိုရင်စိတ်တံပညာစဘာဝယံဆိုတဲ့စကားလုံးကိုကြည့်ရင်လောကီလောကုတ္တရာပညာနဲ့ပြည့်စုံသောဆိုတဲ့စကားလုံးကိုကြည့်ရင်အဲ့ဒီလောကီလောကုတ္တရာပညာထဲမှာကမ္မဇပညာရောမပါဘူးလားတံပဇင်ညပညာရောမပါဘူးလားဝိပဿနာပွားရမယ်ဝိပဿနာပညာရောမပါဘူးလားပါရမယ်ဟုတ်တယ်လားနောက်ပြီးတော့စိတ်တံဘာဝယံလို့ပြောတဲ့အတွက်စိတ်ကိုပွားတဲ့နေရာမှာဘယ်စိတ်ကိုသာပွားရမလဲတည်ကြည်သောစိတ်ကိုပွားမှာမဟုတ်ဘူးလားပွားတဲ့နေရာမှာဘာရှိရမလဲအာတာပီဆိုတဲ့ဝရိယမရှိရဘူးလားဒါဆိုရင်အခုအစွမ်းအမျိုးမျိုးနဲ့၅မျိုးဟောတဲ့အထဲမှာ နတ်သားအမေးပြဿနာရဲ့အဖြေဒီလေပဋိဌာယသည်ဘယ်ထဲအကျုံးဝင်နေပြောမလဲနံပါတ်4ထဲမှာအကျုံးဝင်နေလို့သိလိုက်မယ်ရှင်းပါပြီနော်အခုကျမဒီနေ့တင်သွားတဲ့ထဲမှာစာချက်နည်းတွေပြောသွားတဲ့အတွက်ကြောင့်ဓမ္မမိတ်ရှင်တို့မြင့်တရက်ခန့်နဲ့မဟာတန်းကြီးရောက်နေပြီဆိုတဲ့အတွက်ဒီနေ့တင်လိုက်တဲ့တင်ကန်းစာကိုတစ်ခေါက်လောက်တော့ပြန်ဖတ်လိုက်ပါအလွတ်ကျရမယ်ဣတိဝေမုံနားလည်ရဲ့လားနားလည်ရင်ပြောကြည့်လိုက်ပြောကြည့်ရင်ပြောနိုင်ရင်အဲ့ဒါစာချက်ပြီးဖြစ်သွားပြီလေဟုတ်ပြီနော်ကလေးတွေလိုဤစီမရွေချက်ဆရာမလိုပါဘူးသကလုံးလေးတွေပြန်မှတ်ထားဒီနေ့လောလောဆယ်စာမများသေးဘူးမှတ်စုလေးကွာကိုဂျစ်စီထုတ်ထားဒီစာအုပ်သေးတယ်မို့ကွာကိုဂျစ်စီထုတ်ထားဒီနေ့တင်လိုက်တဲ့ခေါင်းစဉ်လေးတွေအဲ့ဒါဆိုရင်အဲ့ဒီဂျစ်လေးကိုကြည့်ပြီးတော့ပဲပြောကြည့်လိုက်ပြောကြည့်လို့ရရင်ဒီနေ့စာပြီးသွားပြီဟုတ်ပြီနော်နောက်တည့်ရဲ့အသက်ရှင်ဒီဖြစ်စေမရှင်ဒီဖြစ်စေဒီနေ့တနေ့တော့တာဝန်ကျင့်သွားလားအဲ့ဒီလိုလေးကူးသွားရင်တင်လဲပြီးစာလဲပြစ်ပြီးသားဖြစ်သွားပြီပေါ့เนาะအဲ့လိုလေးကြိုးစားအောင်